ယခိုင်လက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့တပ်မတော်သား73မှ9ဦးပါဝင်စုစုပေါင်း23ဦးကိုအဖွဲ့ကပြန်လွတ်ပေးလိုက်ပါတယ်ဒီထဲမှာ2019အောက်တိုဘာလတုန်းကရွှေနဒီအမြန်ရင်ပေါ်ကနေဖမ်းဆီးခံရသူ14ယောက်လည်းပါပါတယ်အနာသိစစ်ကောင်စီနဲ့အေအဖွဲ့တို့ကြားအပြည့်သဘောဆောင်တဲ့ဆက်ဆံရေးမျိုးရှိနေတာကြောင့်အခုလိုပြန်လွတ်ပေးတာဖြစ်တယ်လို့အေအဖွဲ့ပြောခွင့်ရကပြောပါတယ်။ရခိုင်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုသိန်းထိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအတို့ကြားပြီးခဲ့တဲ့နှစ်ပိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့အချိန်ကလေးကဖမ်းဆီးထားတဲ့တပ်မတော်သားတွေကိုအေကပြန်လွတ်ပေးလိုက်တာပါ။2019ခုနှစ်အောက်တိုဘာလ26ရက်နေ့ကစစ်တွေမျိုးကနေဘူးသီးတော်မျိုးကိုပြေးဆွဲခဲ့တဲ့ရွှေနဒီအမြန်ရေရင်ပေါ်ကဖမ်းဆီးသွားခဲ့သူ14ယောက်ပြင်တိုက်ပွဲတွေဖြစ်တဲ့အချိန်ဖမ်းထားခဲ့တဲ့စစ်သား3ယောက်ကိုလည်းပြန်လွှတ်ပေးတဲ့အထက်မှာပါဝင်ပါတယ်။သူတို့ဘူးသီးတော်မျိုးနယ်ကတိန်တော်မြင့်ကျေးရွာမှာဒီနေ့ပြန်လွှတ်ပေးခဲ့တာလို့အေအေဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ
်။ဒီရွှေနဒီဖြစ်စဉ်မှာကျွန်တော်တို့ထိန်းသိမ်းထားတဲ့သူတွေထဲကနောက်ဆုံးကျန်နေတဲ့ဒီသူနောက်ဆုံးကျန်နေတဲ့သူတွေအားလုံးကိုဒီနေ့ဇွန်လ18ရက်နေ့မှာပြန်လည်ပြီးတော့လွှတ်ပေးလိုက်ပြီဖြစ်တယ်ဗျ။ဟိုလွှတ်ပေးလိုက်တဲ့နေရာကတော့ဘူးတီတောင်မြို့နယ်တိန်တောင်ပြင်ရွာမှာဒီနေ့မနေ့7နာရီလောက်မှာမြန်မာစစ်တပ်ရဲ့ဒီတာမာ2နှစ်လက်အောက်ခံခမာယာ210တိုင်ရင်မှုဒုဗိုလ်မှူးကြီးအောင်စိုးစီကိုလွှဲပြောင်းပေးရပြီးတော့မှကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်လွှတ်ပေးလိုက်တာဖြစ်တယ်ဗျ။ဟိုဒါကြောင့်မို့လို့ဒီရွှေနဒီဖြစ်စဉ်မှာနော်ရွှေနဒီဖြစ်စဉ်နဲ့ပတ်သက်ပြီးဒီကျွန်တော်တို့စီမှာဟိုတရားမှမကြံတော့ဘူးပြအလုံးကိုဒါဖျက်ပစ်လိုက်ပြီးဖြစ်တယ်။ဟိုနောက်ပြီးတော့ဒီရွှေနေဒီဖြစ်စဉ်နဲ့ဟိုမဆိုင်မဲဒီတခြား၃ယောက်ကိုလည်းပဲကျွန်တော်တို့ဒါဖျက်ပစ်လိုက်တာရှိတယ်။ဆိုတော့ဒီနေ့ဖျက်ပစ်လိုက်တာကတော့အလုံးပေါင်းတော့18ယောက်ပေါ့နော
်။စစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားနေခဲ့တဲ့2019ခုနှစ်အောက်တိုဘာလတုန်းကရွှေနေဒီအမြန်ရင်ပေါ်ကရပ်သား13ယောက်ပါဝင်စစ်ဘက်ဆိုင်ရာတာဝန်ရှိသူ58ယောက်ကိုအေအေအဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေကိုခေါ်ဆောင်လာတဲ့အချိန်တပ်မတော်ဘက်ကလေရင်ပေါ်ကနေရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာကြောင့်ဖမ်းဆီးထားတဲ့သူတွေတဲကတချို့တေဆုံးခဲ့တယ်လို့အေအေဘက်ကပြောပါတယ်။2019ခုနှစ်နိုဝင်ဘာလ9ရက်နေ့မှာတော့25ယောက်ကိုအေအေကပြန်လွှတ်ပေးခဲ့ပါတယ်။ရွှေနဒီအမြန်ရေရင်ပေါ်ကအေအေအဖွဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေထဲမှာတပ်မတော်သား14ယောက်ရဲတပ်ဖွဲ့ဝင်29ယောက်အကြီးဦးစီးဌာနဝန်ထမ်း2ယောက်နဲ့အရသာ13ယောက်ပါတယ်လို့အဲ့ဒီတုန်းကအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီ58ယောက်တည်းက14ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့စစ်တပ်ကပြောကြားခဲ့ပါတယ်။အခုအေကဆက်ဖမ်းထားတဲ့18ယောက်ကိုဒီနေ့လွှတ်ပေးလိုက်တာပါ။ရခိုင်မျိုးပိုင်းတိုက်ပွဲအတွင်းမှာဖမ်းဆီးခဲ့တဲ့တပ်မတော်သားစစ်သုံးပန်း6ယောက်ကိုမြောက်ဦးမြို့နယ်ကြောက်ကြက်ကျေးရွာမှာဂျွန်လ16ရက်နေ့ဗုဒ္ဓဦးနေ့ကပြန်လွှတ်ပေးခဲ့တယ်လို့လည်းခံဒုက္ခကပြောပါတယ
်။မနေ့ကဟိုဂျွန်လ16ရက်နေ့မှာဒီမြောက်ဦးမြို့နယ်ကြောက်ကြရွာမှာဒီမြန်မာစစ်တပ်ဘက်ကနေကျွန်တော်တို့ဖမ်းဆီးရမိထားတဲ့ဒီမြန်မာဟိုစစ်သားတွေထဲကကျမရေးမကောင်းတဲ့ဒီဟို6ယောက်ကိုကျွန်တော်တို့ကနေပြီးတော့ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့တာဝန်ရှိသူတွေစီကိုဟိုကောင်းကောင်းမွန်မွန်ပြန်လည်တွေ့ရပြီးတော့မှကျွန်တော်တို့လွှတ်ပေးလိုက်တာရှိတယ်ဗ
ျအခုလိုအဖွဲ့ကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာဟာအာဏာသိမ်းစစ်ကောင်စီနဲ့အေအဖွဲ့တို့ကြားအပြစ်သဘောဆောင်တဲ့ဆက်ဆံရေးကြောင့်ဖြစ်တယ်လို့လည်းအေအဖွဲ့ပြောခွင့်ရခံဒုက္ခကပြောပါတယ
်။ဒါတော့ဒါတစ်ဖက်နဲ့တစ်ဖက်ဒီအပြစ်သဘောဆောင်တဲ့ဟိုဖြစ်ပေါ်တိုးတက်မှုတွေပေါ်မှာနော်ဟိုဒီလိုမျိုးပြန်လည်လွှတ်ပေးတာဖြစ်တယ်ဗျ
။ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့အေအဖွဲ့ရဲ့ကံလန်းချက်ကိုတပ်မတော်ဘက်ကလက်ခံပြီးတဲ့နောက်ပိုင်းအေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေရပ်ဆိုင်ထားတာအခုချိန်ထိပါပဲ။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲ ACU စည်းချုပ်ဗိုလ်ချုပ်ထွန်းပြနိုင်ရဲ့ညီနဲ့ညီမအပါအဝင်အကြမ်းဖက်တိုက်ပွဲဥပဒေပုံမှန်နဲ့စစ်တပ်ကတရားစွဲဆိုထားတဲ့စင်ကာပူရခိုင်အသင်းခေါင်းဆောင်တွေကိုလည်းစစ်ကောင်စီကပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။